ဟုတ်ကဲ့ပါရှင်အပြည့်ပြည့်ဆိုင်ရာအလုသမားအဖွဲ့အစည်း ILO FES နဲ့အလုသမားအလုတ်ကိုင်းနဲ့လူမှုဖွံ့ဖြိုးရေးဝန်ကြီးဌာနတို့ပူးပေါင်းပြီးကျင်းပတဲ့ဒီညီလာခံမှာအလုသမားတမကအဖွဲ့အစည်းပေါင်း450ကျော်တက်ရောက်ပြီးအလုသမားတွေရဲ့အခွင့်အရေးတွေအရရှိဖို့ကိုအဓိကထားဆွေးနွေးခဲ့ကြပါတယ်ILO လွတ်လပ်စွာသင်ပင်အဖွဲ့အစည်းမှုအစည်းအဝေးဤပညာအကြံပေးအရာရှိချုပ် Rock Wilson ကလာမယ့်ဇွန်လအတွင်းဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပမယ့်တရားနှစ်ကြိမ်မြောက် ILO အလုသမားညီလာခံကိုမြန်မာနိုင်ငံအလုသမားကိုယ်စားလှယ်ဖြစ်တက်ရောက်ဖို့အတွက်ဒီကနေ့ညီလာခံမှာရွေးချယ်သွားဖို့နဲ့အလုသမားတွေရဲ့အခွင့်အရေးတွေကိုအချင်းချင်းဆွေးနွေးဖို့လိုအပ်တယ်လို့ပြောကြားခဲ့ပါတယ်အလုသမားတွေရဲ့အခွင့်အရေးတွေကျန်းမာရေးတွေနဲ့ ILO ရဲ့လုပ်ငန်းစဉ်တွေကိုသိရှိအောင်အခုလိုညီလာခံပြုလုပ်တာဖြစ်တယ်လို့လည်းအလုသမားအလုအကိုင်းနဲ့လူမှုဖွံ့ဖြိုးရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးမြင့်သိန်းကအခမ်းအနားမှာအခုလိုပြောကြားခဲ့ပါတယ်
။ကလေးအလုသမားအဖွဲ့အစည်းအလုံးမှုတော်များတယောက်တည်းဖိုရမ်ကိုအလုသမားအဖွဲ့အစည်းခုနေနဲ့အသင်းအဖွဲ့များလူလတ်စွာဖွဲ့စည်းမှုတစ်ဖြစ်ပြည့်မြောက်တဲ့အထင်ပန့်နေတယ်လို့နိုင်ငံတော်စီးပွားရေးနဲ့လူမှုဖွံ့ဖြိုးတွေ့တဲ့ရေးတွေမှာအလုသမားအဖွဲ့အစည်းများဦးပေါင်းပါဝင်ဆောင်ရွက်ခုနေအဖွဲ့အစည်းများဖွဲ့စည်းမှုကိုအရှိန်အဟုန်မြင့်တင်ရန်လည်းကောင်းစုပေါင်းရေးဆိုခွင့်လုံငန်းတွင်ဘေးအန္တရာယ်ကြီးရှိတဲ့ကျန်းမာရေးလို့ပါဝင်လူသမားရေးရာများနဲ့ပတ်သက်ပြီးတည်မြဲလာခြင်းရတော့မြန်မာနိုင်ငံအနေနဲ့ဖွဲ့ဝင်ဖြစ်ပါဝင်ပြီးလူသမားရေးရာကိစ္စရပ်များမှာပူးပေါင်းဆောင်ရွက်လျက်ရှိတဲ့ပြည်ထောင်ရာလူသမားရေးရာဖွဲ့ရဲ့လုပ်ငန်းဆောင်ရွက်ချက်တွေကိုခဏိဖိုရမ်တယောက်သူများသိရှိခြင်းရတော့ရည်ရွယ်ရေးကျင်းပခြင်းဖြစ်ပါတယ်
မြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့အခွင့်အလမ်းသစ်တွေအတွက်ရှေ့ဆက်ဘယ်လိုလှုပ်ဆောင်သွားမယ်ဆိုတဲ့အကြံပေးချက်တွေစူပေါင်းအရေးဆိုမှုတွေနဲ့ဖြည့်ရှင်းမှုဆိုင်ရာကိစ္စတွေနဲ့ပတ်သက်ပြီးလိုအပ်တဲ့အချက်တွေကိုအကြံပေးသွားမယ်လို့လည်းဂျနီဗာအခြေစိုက် ILO ဒုတိယညွှန်ကြားရေးမှူးချုပ်ကအခမ်းအနားမှာအလုသမားတွေကိုပြောကြားခဲ့ပါတယ်ဒီညီလာခံကိုတက်ရောက်လာတဲ့မြန်မာနိုင်ငံကုန်သည်များနဲ့စက်မှုလက်မှုလုပ်ငန်းရှင်များအသင်းချုပ်ဥက္ကဋ္ဌဦးဝင်းအောင်ကလည်းဒီကနေ့ညီလာခံကနေစပြီးအလုပ်ရှင်နဲ့လုံသမားအလုံးရှေ့ဆက်ပြီးပူးပေါင်းဆောင်ရွက်သွားမယ်လို့အတိအပြပြောကြားခဲ့ပါတယ်
။ဒီ foundation ကနေစပြီးတော့ရှေ့ကျွန်တော်တို့လူသားများရဲ့အရေးကိစ္စကိုလည်းဆက်လက်ပြီးတော့ဆောင်ရွက်နိုင်ပါစေ။ကျွန်တော်တို့ရဲ့လူသားများရဲ့လူမှုဘဝမြင့်တက်လာဖို့အတွက်ကျွန်တော်တို့အလုပ်ရှင်လုံသမားအလုံးပူးပေါင်းဆောင်ရွက်သွားမယ်ဖြစ်ကြောင်းလေးနဲ့ပြောကြရတဲ့နေလို့ချက်ပါတယ
်ဒီအခြေအနေတွေကိုအလုသမားဆိုင်ရာအရာရှိတွေကအသီးသီးတက်ရောက်ပြောကြခဲ့ပေမဲ့တကယ်တမ်းအလုသမားတွေဘက်ကအခက်အခဲတွေပုံမှန်လင်းလင်းတင်ပြဆွေးနွေးခွင့်မရတဲ့အတွက်အလုသမားတမကအချင်းချင်းကြားမှာညှိနှိုင်းမှုမရရှိခဲ့ပဲအငင်းပွားမှုတွေဖြစ်ခဲ့တဲ့အတွက်ညီလာခံကိုတက်ရောက်ခဲ့တဲ့မြန်မာနိုင်ငံဆိုင်ရာ American Thanh Magic Derry Michelle ကဝင်ရောက်ညှိနှိုင်းပေးခဲ့ပါတယ်ရှင်